ဒီကောက်ဘွဲကော်မရှင်အဖွဲ့ကမှအကြီးမှုကျင်းပတဲ့မြန်မာအီလက်ထရောနစ်မဲပေးဆန် MEVN ဂိုင်းတွဲအသုံးပြုနည်းဆိုင်ရာနည်းပြဆရာပြည့်တင်နန်းကုန်ကော့တောင်မြို့မြို့နယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနဟန်တာဝရီအစည်းအဝေးခန်းမမှာဖွင့်လှစ်ဆောင်ရွက်လျက်ရှိအောင်တင်နန်းဖွင့်လှစ်ဆောင်ရွက်နေမှုကိုပြည်ထောင်စုရေကောက်ဘွဲကော်မရှင်အဖွဲ့ဝင်ဦးကိုကိုလိန်တိုင်းဒေသကြီးလမ်းပန်းဆက်သွယ်ရေးဝန်ကြီးဦးအောင်စောလှိုင်တိုင်းဒေသကြီးလူမှုရေးရာဝန်ကြီးဦးတက်နိုင်နဲ့တာဝန်ရှိသူများကဒီကနေ့မနက်ပိုင်းမှာသွားရောက်ကြည့်ရှုအားပေးကြပါရစေ။အဆိုပါမြန်မာအီလက်ထရောနစ်မဲပေးဆန် MEVN ဂိုင်းတွဲအသုံးပြုနည်းဆိုင်ရာတင်နန်းမှောင်အီလက်ထရောနစ်မဲပေးဆန်ဖွဲ့စည်းတိစောက်ပုံနဲ့ပါဝင်တဲ့ဆက်ဆက်ပစ္စည်းများအီလက်ထရောနစ်မဲပေးဆက်များစစ်ဆေးခြင်းရွေးကောက်ပွဲမတိုင်းမီမဲယုံမှအီလက်ထရောနစ်မဲပေးဆက်များအသုံးပြုရန်ကြိုတင်ပြင်ဆင်နေစမ်းသပ်မဲပေးခြင်းရွေးကောက်ပွဲကျင်းပမယ့်နေ့မှာစမ်းသပ်မဲပေးခြင်းအီလက်ထရောနစ်မဲပေးဆက်များကိုကင်တွယ်ခြင်းအရန်ဆက်လဲလဲခြင်းမဲရည်အတွက်ခြင်းအရေးပေါ်ကိစ္စများဖြစ်ပေါ်လာပါကဆောင်ရွက်ရမယ့်လုပ်ငန်းများမဲပေးဆက်အသုံးပြုခြင်းလုပ်ငန်းစဉ်များမြန်မာအီလက်ထရောနစ်မဲပေးဆက်နှင့်ပတ်သက်ပြီးထိန်းချုပ်ဆက်ကင်တွယ်အသုံးပြုခြင်းလုပ်ငန်းစဉ်များတင်နန်းသားတင်နန်းသူများကိုလက်တွေ့ကင်တွေလေ့ကျင့်စေခြင်းစတဲ့လုပ်ငန်းစဉ်များပို့ချမှာဖြစ်ပြီးအဆိုပါမြန်မာအီလက်ထရောနစ်မဲပေးဆက် MEVN ကင်တွေအသုံးပြုနည်းဆိုင်ရာတင်နန်းမှောင်ပြည်အောင်စုရေကောက်ဘွဲကော်မရှင်ရုံးမှဒုတိယညွှန်ကြားရေးမှူးချုပ်ဦးညင်ညင်လင်းနေတင်နန်းနီးပြများကတင်နန်းသားတင်နန်းသူ45ဦးကိုအခုလ14ရက်မှ16ရက်နေ့ထိ3ရက်တာတင်ကြားပို့ချဆောင်ရွက်လျက်ရှိတယ်လို့သတင်းရ